အငင်းပွားနေတဲ့နာဂုံနုကာရာဘတ်ဒေသအတွင်းအပြစ်ခတ်ရက်စဲထားရေးကိုစနေနေ့မွန်လွယ်ပိုင်းကစတင်ဖို့အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့သဘောတူခဲ့ကြပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘလော့ကနှစ်ဖက်ကြား၁၀နိုင်ကြားဆွေးနွေးမှုတွေကိုညှိနှိုင်းဆက်ဆက်ပေးခဲ့ပြီးတဲ့နောက်ဒီသဘောတူညီချက်ကိုစနေနေ့မနေ့အစောပိုင်းမှာမော်စကိုကကြေညာချက်ထုတ်ခဲ့တာပါ။ဒီပြည့်ရက်သဘောတူညီချက်အရအကျဉ်းသားတွေပြန်လည်လဲလှယ်ကြဖို့နဲ့အလောင်းတွေပြန်လည်ကောက်ယူဖို့ဆောင်ရွက်ကြမှာပါ။တရင်းနှစ်ပတ်ကြာတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်အာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံသားရေးဝန်ကြီးတွေကြာညှိနှိုင်းဖို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဖိတ်ခေါ်ချက်အရအခုလိုဆွေးနွေးနိုင်ခဲ့ကြတာဖြစ်ပါတယ်။တောက်ကြနေတော့ကပဲကုလသမဂ္ဂလူခွင့်ရေးအကြီးအကဲမီရှယ်ဘက်ချလက်ကအယက်သားတည်ဆုံမှုအရန်များလာတဲ့နာဂိုနိုကာရာဘတ်ဒေသအတွင်းချက်ချင်းအပြစ်ရကြဖို့တိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းလူနေထူထပ်တဲ့နေရာတွေကိုပိတ်မှတ်ထားပြီးလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့တာကိုအထူးစိုးရိမ်ပူပန်ကြောင်းဘက်ချလက်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့ရုံးကလက်ခံရရှိတဲ့သတင်းတွေအရတိုက်ခိုက်မှုတွေပြင်းထန်ခဲ့တဲ့စက်တင်ဘာလ29ရက်ကစလို့ကလေးတွေပါဝင်တည်ဆုံခဲ့တဲ့အရသား50ကျော်ရှိတယ်လို့လည်းဖော်ပြပါတယ်။ဒီစစ်ပွဲမှာတည်ဆုံသူစစ်သား400ဝန်းကျင်ရှိပြီးထောင်ပေါင်းများစွာသောအရသားတွေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပါတယ်။1990ခုနှစ်ကလေးကဖြစ်လာတဲ့အာမေးနီးယားအဇာဘိုင်ဂျန်တိုက်ပွဲတွေအဆုံးသတ်ရေးဂျားဝင်ညှိနှိုင်းပေးဖို့ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ပြင်သစ်နဲ့ရုရှားတို့ကကန့်လန့်ခဲ့ပေမဲ့နှစ်ဖက်စလုံးကလစ်လျူရှုခဲ့ကြပါတယ်။